Welcome to the Voice of America in Burmese.
မင်္ဂလာနေ့တက်ကာလမှာသောရရှင်တွေကိုစိတ်နှလုံးငြိမ်းအေးကြပါစေခင်ဗျာ VOA American တိုင်းရင်2023ခုနှစ်ဇန်နဝါရီလ5ရက်ဇာတာပတိနေ့မနေ့ကအစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3048လိုင်းလိုက်မီတာ190ပြန် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေတင်ဆက်နေပါပြီဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးတွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာလွတ်လပ်ရေးနေ့ကလူငိမ့်ချမ်းသာကွင်းနဲ့8000ကျော်လွတ်ပေးခဲ့တဲ့အထက်မှာနိုင်ငံရေးလှုပ်ရှားသူအနည်းငယ်ပဲပါဝင်ခဲ့ပါတယ်ဒီရုပ်မှာတကြောပြန်ဖြစ်နေတဲ့ COVID နဲ့ပတ်သက်ပြီးအကျက်အလက်တွေပေးဖို့ WHO ကတောင်းခံလိုက်ပါတယ် American Outlook တော်မှာတော့ဥက္ကဋ္ဌရွေးချယ်ဖို့အခက်အခဲတွေ့နေပါတယ်အီရန်မှာဖမ်းဆီးခံထားရတဲ့နာမည်ကျော်တရုတ်ဆောင်မင်းသမီးပြန်လွတ်လာပါတယ်စတဲ့မြန်မာနဲ့ကဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီစင်ရတုလွတ်လပ်ရေးနေ့မှာစစ်ကောင်စီကနေနိုင်ငံရေးအကျဉ်းသားအနည်းငယ်ကိုပြန်လွှတ်ပေးလိုက်ပါတယ်ဒီအပေါ်မှာ NUG အစိုးရရဲ့ဝန်ကြီးတစ်ပါးတုံ့သက်တာကတော့
အကျဉ်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကြိုဆိုရမှာပေါ့ဒါပေမဲ့တည်တည်ချာချာပြန်ပြီးတော့တော်ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအကျဉ်းသားတွေဟာအစကတည်းကကိုက
အန်ယူဂျီရဲ့ဝန်ကြီးဦးထင်လင်းအောင်ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာဒါအပြင်မနေ့ကမှပြန်လွတ်လာတဲ့ဒီစာရေးဆရာထင်လင်းအောင်ဦးထင်လင်းဦးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်သွားမှာဖြစ်တယ်လို့နိုင်ငံကမှကြုံနေရတဲ့ရာသီဥတုဖောက်ပြန်မှုရဲ့နောက်ဆက်တွဲအခြေအနေတွေကိုလည်းပြောပြသွားမှာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ခင်ဗျာ
ဇန်နဝါရီလ1ရက်နေ့ကရုရှားစစ်တမ်းလျှောက်ကိုယူကရိန်းစစ်တပ်ရဲ့ရော့ကက်နဲ့တိုက်ခိုက်မှုမှာရုရှားစစ်သားအများအပြားသေဆုံးရတာဟာအနာမှာရှိတဲ့လက်နက်ခဲယမ်းတွေကိုထိမှန်တာကြောင့်ဖြစ်နိုင်တယ်လို့ဗြိတိသျှကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။နှစ်တကူနေ့မှာယူကရိန်းကပစ်ခတ်မှုကြောင့်သေဆုံးရတဲ့ရုရှားစစ်သားအရေအတွက်ဟာ63ယောက်ရှိခဲ့ကြောင်းတနင်္လာနေ့ကပြောဆိုခဲ့ပေမဲ့အခုအခါမှာတော့89ဦးအထိရှိကြောင်းရုရှားကအတည်ပြုပြောဆိုခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေတိုက်ခိုက်မှုအတွင်းအများဆုံးသေဆုံးရတဲ့ဖြစ်ရပ်ဟာမိုဘိုင်းလက်ကင်ဖုန်းတွေတုံးတဲ့အတွက်ကြောင့်ပစ်မှတ်ပေးသလိုဖြစ်ခဲ့ရတာလို့ရုရှားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားစစ်တပ်ဟာယူကရိန်းကိုမကျူးကျော်ခင်ကတည်းကလက်နက်ခဲယမ်းတွေကိုစနစ်တကျတူလောင်ရောင်းမဲ့စီကန်းကိုမလိုက်နာတဲ့တာရကတွေရှိခဲ့ပြီးရုရှားတပ်ဖွဲ့တွေထိခိုက်ကြဆုံးမှုများရတာဟာရုရှားစစ်တပ်ဟာစီကန်းတကျမရှိတာကြောင့်ဖြစ်ရတယ်ဆိုတာကိုပေါ်လွင်စေတယ်လို့ဗြိတိသျှကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ပုတ်ထူးနေမှာပဲရုရှားရေတပ်ကအတန်တက်အနည်းဆုံး5စမြန်တဲ့ hypersonic cruise missile ဒုံးတပ်ဆင်ထားတဲ့စစ်သင်္ဘောတစ်စင်းအပါအဝင် CIA လက်ကျင့်မှုတွေကိုမြေထဲပင်လယ်အတ္တလန္တိတ်နဲ့အိန္ဒိယသမုဒ္ဒရာတွေထဲမှာပြုတ်လုနေပြီးဒီလိုဆွမ်းထက်တဲ့လက်နက်တွေရာရုရှားရဲ့အမျိုးသားလုံခြုံရေးကိုပြပကနေချင်းကြောင့်တာတွေကိုကာကွယ်ဖို့အားထားရတဲ့လက်နက်တွေဖြစ်တယ်လို့ရုရှားသမ္မတပူတင်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ခင်ဗျာ
American Outlook မှာအမတ်ဦးရဲ့အများစုရက်ခဲ့တဲ့ Republican Party က Outlook ဥက္ကဋ္ဌဖြစ်ခန့်အပ်မဲ့သူကို Goody ရွေးချယ်လို့မရသေးပါဘူးအင်္ဂါနေ့ကတက်တန်းကုံဆုံးသွားပြီဖြစ်တဲ့ Outlook မှာလူနည်းစုခေါင်းဆောင်ဖြစ်တဲ့တာဝန်ယူခဲ့တဲ့16နှစ်ကြာလွှတ်တော်မှာတာဝန်ထမ်းဆောင်ခဲ့သူ California ပြည်နယ် Outlook မှာKevin McCarthy ကိုခေါင်းဆောင်တင်မြှတ်ဖို့အတွက်ကြိုးပမ်းနေကြပေမဲ့လိုအပ်တဲ့ထောက်ခံမှုမရပဲဖြစ်နေတာပါသူကိုအောက်လွတ်တော်ဥက္ကဋ္ဌဖြစ်နေရွေးချယ်ဖို့အတွက်မဲခွဲဆုံးဖြတ်မှုဟာကိုယ်စီလင်435နေရာရှိတဲ့အောက်လွတ်တော်မှာထောက်ခံမဲ218မဲရဖို့လိုပါတယ်အင်္ဂါနေ့ကမဲ3ချိန်ခွဲရမှာလိုအပ်တဲ့မဲမရတယ်လို့ဗုဒ္ဓဟူးနေ့နောက်ထပ်2ချိန်ထောက်ခွဲရမှာလဲရှုံးနေတာပါအောက်လွတ်တော်က conservative shareholders ရဲ့ပြင်ထန်သူတွေကသူကဒီအယူဝါဒကိုခိုင်ခိုင်မာမာဆွဲကင်ထားသူမဟုတ်ဘူးဆိုပြီးကန့်ကွက်နေကြတာလည်းဖြစ်ပါတယ်။အင်္ဂါနေ့ကသူလိုအပ်တဲ့မဲအရေအတွက်16မဲလုံနေတယ်လို့သရုပ်ထန်နဲ့ပြင်ဆင်မှအချိန်မဲခွဲတဲ့ဗုဒ္ဓဟူးနေ့မှာလည်းအလားတူမရပါဘူး။ဆက်ထမမြောက်မဲခွဲမှုဆက်ပြီးလုံမလုံတော့မသိရသေးပါဘူး။အရင်သမ္မတဟောင်းလည်းဖြစ်2024မှာသမ္မတဖြစ်ဝင်ရှင်ပြိုင်မယ်လို့ကြေညာထားတဲ့ Donald Trump ကသူ့ကိုထောက်ခံကြောင်းပြောထားတာပါ။လက်ရှိသမ္မတဂျိုးဘိုင်ဒန်ကတော့အခုလိုအောက်လွတ်တော်ဥက္ကဋ္ဌရာထူးမယွင်းနိုင်နေတဲ့အတွက်နိုင်ငံတကာရဲ့အမြင်မှာရှက်ရှာဖြစ်ရတယ်လို့ပြောပါတယ်။ဗုဒ္ဓဟူးနေ့မဲခွဲရမှာမက်ကတီကိုမနှစ်သက်တဲ့ Republican အမတ်20ကဖလော်ရီဒါကအောက်လွတ်တော်အမတ်ဘာရွန်ဒေါနယ်စ်ကိုမဲပေးခဲ့ကြတာလည်းဖြစ်ပါတယ်။
ကျူဘားနိုင်ငံမှာအမေရိကန်တန်ရုံဝန်ထမ်းတွေချမ်းမာရေးပြဿနာနဲ့ကြုံခဲ့ရပြီးနောက်ပိတ်ထားခဲ့တဲ့အမေရိကန်တန်ရုံမှာကောင်စစ်ဝင်လုပ်ငန်းတွေနဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးတာတွေကိုဗိုလ်ဒူးနေကပြန်လည်စတင်လိုက်ပါတယ်။ Sonic အတန်လိုက်နဲ့တိုက်ခိုက်ခံရတဲ့ဆိုတဲ့တန်တရားနဲ့ဝန်ထမ်းတွေနေထိုင်မကောင်းဖြစ်ရက2019ခုနှစ်ကအမေရိကန်တန်ရုံဝန်ထမ်းအများပြားရှော့ချခဲ့ပြီးဗီဇာထုတ်ပေးတာကိုလည်းရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်။ကျူဘားကနေတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေများပြားလာနေတဲ့အတွက်အမေရိကန်အစိုးရနဲ့ကျူဘားအစိုးရတို့ညှိနှိုင်းပြီးအခုလိုဗီဇာပြန်လည်ထုတ်ပေးဖို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ထုတ်ပေးမဲ့ဗီဇာအမျိုးအစားတွေထဲမှာကျူဘားကနေအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မိသားစုဝင်တွေနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ရေရှည်နေထိုင်ခွင့်ရှိတဲ့ immigrant visa ကိုလည်းထုတ်ပေးမှာဖြစ်ပါတယ်။ဒါ့အပြင် green card lottery လို့ခေါ်တဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့် visa မဲဖောက်တာတွေလည်းပါဝင်မှာဖြစ်ပါတယ်။တနည်းကို visa 2000လောက်ထုတ်ပေးဖို့မျှော်မှန်းရပေမဲ့ဒီအရေးအတွက်ဟာဘာမှမဖြစ်တော့ဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။ကျူဘားမှာနိုင်ငံရေးစီးပွားရေးဆိုင်ရာအတက်အကျအတဲကြောင့်ကျူဘားနိုင်ငံသားအများအပြားဟာပြည်တိုင်းပြည်ကိုစွန့်ခွာထွက်ပြေးနေကြပြီးပြီးခဲ့တဲ့ဒီဇင်ဘာလတွေကမက္ကဆီကိုနယ်စပ်ကနေဝင်ရောက်ဖို့ကျူဘားနဲ့ကျူဘားနိုင်ငံသား34,600ကျော်ရှိပြီးအောက်တိုဘာလတွေက28,000ကျော်ရှိရာကနေ21,000တိုးလာခဲ့တာဖြစ်ပါတယ်။တရားမဝင်ဝင်ရောက်သူတွေကကျွန်းနိုင်ငံဖြစ်တဲ့ကျူဘားကနေလေရင်နဲ့နီကာရာဂါနိုင်ငံကိုသွားပြီးမက္ကဆီကိုကနေတဆင့်အမေရိကကိုဝင်ရောက်တာဖြစ်ပါတယ်။တချို့ကလည်းမိုင်90ကျော်လောက်ကျတဲ့ပင်လယ်ရေကြားကိုဖြတ်ပြီးအမေရိကကိုရောက်ကြပါတယ်။မက္ကဆီကိုနယ်စပ်ကနေအမေရိကကိုတရားမဝင်ဝင်ရောက်သူတွေထဲမှာမက္ကဆီကိုနိုင်ငံသားတွေပြင်ကျူဘားနိုင်ငံသားတွေကဒုတိယအများဆုံးဖြစ်ပါတယ
်။ပူယဟမင်းကြီးဖရန်စစ်ကကွယ်လွန်သူ16ဆက်မြောက်ပူယဟမင်းကြီးဘန်နက်တစ်ရဲ့ထက်မြက်ပြီးနူးညံ့တဲ့စိတ်ထားကိုဗုဒ္ဓဘုရားလူရုစုဝေးပွဲမှာဂုံပြုပြောကြားခဲ့ပါတယ်။အပတ်စဉ်လူရုစုဝေးပွဲချင်းပါရစိန့်ပီတာရှင်ဘင်းကဖခင်ကျောင်းမှာပူယဟမင်းကြီးဟောင်းဘန်နက်တစ်ရဲ့ရုပ်အလောင်းကိုဇာပနာအခမ်းအနားမတိုင်ရင်အပူဇော်ခံထားတာဖြစ်ပြီးတော့နောက်ဆုံးနေ့ဖြစ်လာရောက်ဂါရဝပြုတဲ့ပရိသတ်ကတောင်း3,000ကျော်ပါတယ်။ဒီလူရုစုဝေးပွဲချင်းပါဖို့ရောက်လာတဲ့ပူယဟမင်းကြီးဖရန်စစ်ကိုပရိသတ်ကတက်တော်ရှေ့စေဖို့ဆုတောင်းမိကြိုဆိုပါတယ်။ပူယဟမင်းကြီးဟောင်းဘန်နက်တစ်ရဲ့ရုပ်အလောင်းကိုလာရောက်ဂါရဝပြုခွင့်ဟာဗုဒ္ဓဘုရားညနေမှာကုံဆုံးမှာဖြစ်ပြီးတော့တနင်္လာကနေဗုဒ္ဓနေ့အထိ3ရက်တာကာလအတွင်းလာရောက်ဂါရဝပြုသူပေါင်း36,000လောက်ရှိတယ်လို့ဗက်တီကန်ကျောင်းတော်ကပြောပါတယ်။ဇာပနာအခမ်းအနားကိုကျယ်သပရင်းနေမှာပုံဟမ်းမင်းကြီးဖရန်စစ်ကကြီးမှုကျင်းပမှာပါ။ဇာပနာအခမ်းအနားကိုရေရိုးရှင်းရှင်းပြုလုပ်ဖို့ကွယ်လွန်သူပုံဟမ်းမင်းကြီးကပန်ချားခဲ့ပေမဲ့နိုင်ငံခေါင်းဆောင်တွေနဲ့တော်ဝင်မိသားစုတွေတက်ရောက်ဖို့ရှိပါတယ်။ဗက်တီကန်ကျောင်းတော်ကတော့ပထမဆုံးချိန်ဖြစ်တဲ့ယာရုကအနားယူပြီးမှကွယ်လွန်သွားတဲ့ပုံဟမ်းမင်းကြီးတဦးအတွက်ဇာပနာကိုကျင်းပပေးရမှာလည်းဖြစ်ပါတယ်။အီတလီနဲ့ဂျာမနီနိုင်ငံတွေကိုပဲတေဝင်ကိုယ်စားလှယ်တွေဆီလုပ်ဖို့ဖိတ်ကြားထားတယ်လို့အီတလီအစိုးရကလည်းနိုင်ငံတော်အများပိုင်းအဆောက်အဦတွေမှာအီတလီနဲ့EU ဥရောပတမကအလံတွေကိုကျတဲ့ပြင်းနေမှာတဝက်စီလွှင့်ထူဖို့ကြေညာထားပါတယ်။ဗုဒ္ဓဘုရားညနေပိုင်းမှာကွလွန်သူပုံဟမ်းမင်းကြီးဟောင်းဘနက်တေရဲ့ရုပ်အလောင်းကိုအခေါင်းတလာ30လက်ကပထမအဆင့်ဖြစ်တဲ့အမြဲစင်းကြောက်ပန်းပြန် Cyprus တာအခေါင်းတွေကိုထုံတန်းဆင်လာတဲ့အနေထည့်သွင်းမှာဖြစ်ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကြာတာပရင်းနဲ့မနက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြနေပါတယ်မြန်မာနိုင်ငံမှာဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့85နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အာဏာသိမ်းစစ်ကောင်စီကလူငယ်ချားတာခွင့်ပေးပြီးအကျဉ်းသား9,000ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီအထက်မှာနိုင်ငံရေးတက်ကြွလှုပ်ရှားသူ10ကနန်းလောက်ပဲပါဝင်ခဲ့ပါတယ်။ပြန်လွှတ်လာတဲ့အထက်မှာထင်ရှားသူတွေကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကသာသနာရေးဝင်ကြီးသူရဦးအောင်ကိုရန်ကုန်စီပင်ကော်မတီဟောင်းစာရေးဆရာမဒေါ်တန်းမြင့်အောင်ကချင်မြို့သားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ကောလာနဲ့စာရေးဆရာဦးထင်လင်းတို့အပြင်အခြားတက်ကြွလှုပ်ရှားသူတချို့နဲ့သတင်းတောက်တချို့လည်းပါဝင်တယ်လို့သိရပါတယ်။ဒါအပြင်လက်နက်မှုသဘာဝဘေးအန္တရာယ်မှုပောက်ကွဲပစ္စည်းမှုမွေးဆေးရောင်မွေးဆေးဝါမှုစတာတွေအပါအဝင်စစ်ကောင်စီကတတ်မှတ်ထားတဲ့အမှုကြီးရှိမှုကလွဲပြီးကြံရာဇဝဲမှုနဲ့ကြနေသူတွေကိုလည်းထောင်အပြစ်တံရဲ့6ပုံတပုံကိုရှော့ပေးတယ်လို့စစ်ကောင်စီကပြောဆိုပါတယ်။အခုလူငယ်ချားနာကွင်ထဲမှာနိုင်ငံတော်အတိုင်းအမြင်ကဒေါအောင်ဆန်းစုကြည်၊သမရဦးဝင်းမြင့်နဲ့ရခိုင်အစိုးရဝင်ကြီးဟောင်းတွေနိုင်ငံရေးသမားဟောင်းတွေနဲ့အခြားထင်ရှားသူတွေပါဝင်ခြင်းမရှိပါဘူး။ စစ်ကောင်စီကပေးတဲ့လွန်ကြီးချမ်းသာခွင့်တွေမှာနောင်ဒီလိုလောက်ရမျိုးမကျူးလွန်ဖို့နဲ့ကျူးလွန်ခဲ့ရင်အရင်ပြစ်ဒဏ်တွေပါပြန်လဲချခံရမယ်ဆိုတဲ့နှောင်ကြိုးတွေပါနေတဲ့အတွက်ပြည်ဝတဲ့လွန်ကြီးချမ်းသာခွင့်မျိုးမဟုတ်ဘူးလို့ဥပဒေသမားတချို့ကတော့ဝေဖန်ပြောဆိုပါတယ်ခင်ဗျာ
။တေအိုဆိုရဟာနိုင်ငံရင်းကူးဆက်ပြန့်နေတဲ့ COVID-19 မျိုးဗီဇာဆိုင်ရာအချက်အလက်တွေကိုမျှဝေဖို့အတွက်တွန့်ဆုံနေစေပဲလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။WHO အနေနဲ့လက်ရှိ COVID ကာယကအခြေအနေအမှန်တိုင်းသုံးသပ်နိုင်မှုအတွက်ဒီအစိုးရစီကနေမျှဝေပေးမယ့်အချက်လက်တွေလိုအပ်နေကြောင်းဒါမှသာလူသားတွေရဲ့အသက်ကယ်နိုင်မယ့်အကြံဉာဏ်တွေလမ်းညွှန်ချက်တွေကိုထုတ်ပြန်ပေးနိုင်မယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်
။ We continue to ask China for more rapid, regular, reliable data on hospitalizations.
တရုတ်နိုင်ငံတွင် COVID ကြောင့်ဆင်းရဲတင်ရတာတွေတည်ဆုံးမှုတွေနဲ့ပတ်သက်တဲ့ယုံကြည်ရမယ့်အချက်လက်တွေကိုဂူးတယ်ပို့ပြီးမြန်မြန်လေးပုံမှန်ပေးဖို့နောက်ဗိုင်းရပ်စ်ရဲ့မျိုးရိုးဗီဇာဆိုင်ရာအချက်အလက်တွေကိုလည်းအချိန်နဲ့တပြေးညီပေးရဖို့ဒီအစိုးရကကျွန်တော်တို့ဆက်ပြီးတောင်းဆိုနေပါတယ်လို့ပြောပါတယ်။ COVID ပိုးရဲ့မျိုးစိတ်တွေပြောင်းလဲဖြစ်ပေါ်မှုကိုနားလည်နိုင်မှုအတွက်သူ့ရဲ့မျိုးဗီဇာဆိုင်ရာအချက်အလက်တွေရရေးဟာတိတ်ကိုအရေးပါကြောင်းနဲ့ဒါကိုဒီအစိုးရကထုတ်မပြောတဲ့အတွက်မျိုးဗီဇာပြောင်းလဲမှုတွေမျိုးခွဲတွေထပ်ပြီးတော့ပေါ်လာမှာကိုစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။လက်ရှိမှာ COVID ကာယကကူးစက်မှုကျဆင်းနေပေမဲ့ COVID-19 ဟာကမ္ဘာလူထုကျန်းမာရေးစီးပွားရေးနဲ့လူမှုရေးဘယ်ပေါင်းဆောင်အတွက်အန္တရာယ်ကြီးနေစေပဲလို့လည်း WHO အကြီးအကဲကသတိပေးပါတယ်။လက်ရှိမှာနိုင်ငံပေါင်း29နိုင်ငံမှာ COVID-4 Omicron မျိုးကွဲဖြစ်တဲ့ XBB 1.5 ကူးစက်မှုရှိနေတာကိုစိုးရိမ်နေတာဖြစ်ပါတယ
်။အီရန်နိုင်ငံမှာအစိုးရစန့်ကျင်ရေးစံနှပ်ပြောင်းပွဲတွေကိုထောက်ခံခဲ့ပြီးအကြမ်းဖက်နှိမ်နင်းတာတွေကိုဝေဖန်ခဲ့တဲ့အတွက်ဖမ်းဆီးခံထားရတဲ့ထင်ရှားတဲ့ရုပ်ရှင်တရုတ်ဆောင်တာနော်ရယ်အော်လီဒိုစတီပြန်လွတ်လာကြောင်းအီရန်နိုင်ငံကသတင်းတွေကပေါ်ပြပါတယ်။အော်စကာဆုရခဲ့တဲ့ The Selman ရုပ်ရှင်မှာတရုတ်ဆောင်မင်းသမီးအဖြစ်ပါဝင်ခဲ့တဲ့အသက်38နှစ်အရွယ်ဒီမင်းသမီးဟာအာမခံနဲ့လွတ်ပေးလိုက်တာဖြစ်ကြောင်းအစိုးရအဘော FARS သတင်းဌာနကပေါ်ပြပါတယ်။သူပြန်လွတ်လာတော့မယ့်အကြောင်းမိခင်ဖြစ်သူကလည်းအစောပိုင်းမှာ Twitter လူမှုကွန်ရက်ကနေပေါ်ပြခဲ့ပါတယ်။နာမည်ဆိုးနဲ့ကြာကြာတဲ့တဟီရန်မြို့တော်က Event အချင်းတောင်မှာ၃ဘက်ကြာထိမ့်သိမ်းခံခဲ့ရပြီးနောက်လွတ်မြောက်လာတဲ့အီရန်သရုပ်ဆောင်မင်းသမီးကိုမိတ်ဆွေတချို့နဲ့အတူပန်းနေတဲ့ဓာတ်ပုံရိုက်ထားတာတွေ့ရပေမဲ့အခြားအသေးစိတ်ကိုတော့မသိရသေးပါဘူး
။အမေရိကန်လူကြလိုက်လုနေတဲ့ဆိုရဲဆွဆွဲခြင်းနဲ့ပါကစ္စတန်နိုင်ငံရေးခေါင်းဆောင်တွေကိုတိုက်ခိုက်မှာဖြစ်ကြောင်းပါကစ္စတန်တာလီဘန်လို့လူသိများတဲ့ TTP ပါကစ္စတန်တာရစ်အီတာလီဘန်စစ်တွေးကြောအဖွဲ့ကဗိုလ်တပ်နေမှာချိန်ချောက်လိုက်ပါတယ်။ဒီ TPP ဖွဲ့ဟာရာနဲ့ချီတဲ့ပါကစ္စတန်လုံခြုံရေးတပ်နဲ့ရဲသားတွေတည်ဆုံရတဲ့တိုက်ခိုက်မှုတွေကိုနေ့စဉ်လုံးလုံးလှုပ်ဆောင်နေတာကြောင့်အမေရိကန်ကရောကုလသမဂ္ဂပါအကြမ်းဖက်ဖွဲ့စည်းဖြစ်ဆင်းရဲသွင်းထားတာဖြစ်ပါတယ်။တနင်္လာနေ့ကပါကစ္စတန်ဝန်ကြီးချုပ်ရှရက်ဖ်ကြီးမူးကျင်းပါတဲ့ပါကစ္စတန်အမျိုးသားလုံခြုံရေးကော်မတီအစည်းအဝေးကနေအကြမ်းဖက်ဝါရီတွေကိုအပြင်းထန်တိုက်ထုတ်မယ်လို့ကြေညာခဲ့တဲ့နောက်အခုလိုတုံ့ပြန်ချက်ထွက်ပေါ်လာတာဖြစ်ပါတယ
်။ကြာသပတေးနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစုံမှုကြောင့်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒီနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးတဲ့အပေါ်မှာတုတ်ပြန်တဲ့နေကိုအရင်ကြည့်ရအောင်ပါ။လွတ်လပ်ရေးနေ့ထိမ့်မှအဖြစ်နိုင်ငံရေးတကြွလှုပ်ရှားသူတချို့အပါအဝင်အကျဉ်းသားတွေကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အပေါ်မှာမြန်မာရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကသတိထားကြိုဆိုလိုက်ကြပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းဖိနှိပ်မှုတွေကြောင့်နိုင်ငံတကာရဲ့ဖိအားတွေကြောင့်ဒီနိုင်ငံရေးလှုပ်ရှားသူတချို့ပြန်လွှတ်ပေးလိုက်ပေမဲ့လုံလောက်မှုမရှိသေးဘူးလို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးတော့တင်ပြခြင်းပါတယ်ခင်ဗျာ။85နှစ်မြောက်စင်ရတူးလွတ်လပ်ရေးအထိမ်းအမှတ်နဲ့လူမှုရေးအရာထောက်ထားသောအဖြစ်အကျဉ်းသား 9,000 ကျော်ကိုနိုင်ငံတော်အကျဉ်းထောင်တွေကနေလူငင်းချမ်းသာကွင်းနဲ့ဇန်နဝါရီ4ရက်နေ့မှာပြန်လွှတ်ပေးလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားတချို့နဲ့သတင်းတောက်တွေဆယ်ကနန်းပါဝင်လာတာတွေ့ရပါတယ်။နိုင်ငံရေးအကျဉ်းသားတချို့အခုလိုပြန်လွှတ်လာတဲ့အပေါ်ကြိုဆိုရမှာဖြစ်ပေမဲ့ပြည်တွင်းပြည်ပဖိအားတွေများလာတဲ့အပေါ်အခုလိုပြန်လွှတ်ပေးတာဖြစ်နိုင်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဌာနဝန်ကြီးဦးထင်လင်းအောင်ကသုံးသပ်ပါတယ်။
အကျဉ်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကြိုဆိုရမှာပေါ့ဒါပေမဲ့တိတိကျကျပြန်ပြီးတော့ကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအကျဉ်းသားတွေဟာအစကတည်းကကိုကဟိုဖမ်းဆီးဖို့မလိုတဲ့လူတွေကိုအာဏာကိုအလွဲသုံးစားလုပ်ပြီးတော့ဖမ်းဆီးခဲ့တယ်ပေါ့နော်ဆိုတော့ဒါကဘယ်လိုမှလက်ခံလို့မရတဲ့အနေအထားဗျလက်ရှိအချိန်လည်းပဲဆက်လက်ပြီးတော့လည်းပဲသူတို့ဟာနေဒီမှာမြို့နယ်တွေမှာဖမ်းဆီးနေသေးတယ်ဆိုတဲ့အနေအထားတွေကျွန်တော်တို့တွေ့နေရတယ်။ဒါဟာသူတို့ဟာဒီမိုကရက်တစ် တံပိုးတွေကိုရေးတည်ယူနဲ့ပြန်ပြီးတော့လွှတ်တဲ့အနေထားမျိုးလို့တော့ကျွန်တော်တို့ကတော့မမြင်ဘူးဒါဟာနိုင်ငံတကာဖိအားတွေရှိမယ်ပြည်တွင်းမှာလည်းပဲအဲပြည်တွင်းကလှုပ်ရှားမှုတွေကလည်းပိုပိုပြီးတော့စိတ်လာတဲ့အခါကျတော့ဒီဖိအားတွေကိုညှော့နှဲသွားအောင်လို့စစ်ကောင်စီအနေနဲ့ကအပြလှုပ်ဖို့တော့ပဲဒါကိုလွှတ်ပေးတယ်လို့ကျွန်တော်တို့ကတော့ယူဆတယ်
တိတ်မကြသေးခင်ကပဲမြန်မာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှရှားပါးလာတဲ့ဆုံးဖြတ်ချက်တစ်ရက်ချမှတ်နိုင်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအ мян ပြန်လွှတ်ပေးရမယ်ဆိုတဲ့အချက်အပါဝင်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေရပ်တန့်ရမယ်လို့တိုက်တွန်းထားတာပါတစ်ချိန်တည်းမှာပဲအမေရိကန်အမျိုးသားကာကွယ်ရေးအသုံးစိတ် NDAA ထဲမှာမြန်မာဒီမိုကရေစီရေးနဲ့ပတ်သက်လို့ထောက်ပံ့သွားမယ် Burma Act 2022ကိုလည်းထည့်သွင်းခဲ့တာတွေကစစ်ကောင်စီပေါ် PR တွေတိုးလာစေခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကစစ်အာဏာရှင်အဆက်ဆက်ဟာနိုင်ငံတကာက PR ပေးတဲ့အတိုင်းလိုင်လျောဆောင်ရွက်ပေးတာမျိုးရှားပါပြီးသူတို့အာဏာတည်မြဲရပ်တည်နိုင်ရေးအတွက်အခင်းအကျင်းတွေဖန်တီးလိုတဲ့အခါမျိုးမှာအခုလိုနိုင်ငံရေးအကျဉ်းသားတချို့ကိုပြန်လွှတ်ပေးလို့ရှိတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာအရေးအကဲခတ်သူဒေါက်တာတင်းဆွေကမြင်ပါတယ
်။စစ်ဆိုးရလက်ထက်အလုံး၃ခုလုံးကိုချုပ်ကြည့်လို့ရှိရင်နိုင်ငံတကာရဲ့ PR သမှုတွန်းအားဆွဲအားတွေကိုသူကသိအရေးမဆိုင်ဘူးဒုတိယတစ်ချက်ကတော့သူတို့လုပ်ချင်နေတဲ့ PR ရုပ်ောက်ပွဲအခါသူတို့ကနံပါတ်1ကအရေးကြီးဆုံးဖြစ်တယ်အဲ့တော့ PR ရုပ်ောက်ပွဲသူလုပ်ချင်တယ်လို့ဖြစ်အောင်ပြည်တွင်းအခင်းအကျင်းနဲ့သူလုပ်ပါလိမ့်မယ်ဒါကြောင့်အခုအကျဉ်းသားလှုပ်ရေးကတော့ဒီကောင်နဲ့မဆိုင်ပဲနဲ့သူဟိုလုပ်နေကြအလုပ်တစ်ခုကိုဟိုလုပ်သွားတာပဲလို့မြင်တယ်အဲ့တော့ကျွန်တော်တို့ပိုပြီးစိုးရိမ်စရာကနောက် PR ယူကောက်ပွဲအခင်းကျင်းအတွက်ပြည်တွင်းမှာဖိနှိပ်ဖြိုခွဲမှုတွေမြောက်များစွာဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်ထားပါတယ်ခင်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာကိုထိန်းယူခဲ့တာပါလို့ပြောရတဲ့စစ်ကောင်စီကတော့ဒီ2023ခုနှစ်အတွင်းယူကောက်ပွဲတစ်ခုအောင်မြင်စွာကျင်းပနိုင်ဖို့ပြင်ဆင်နေတာကြောင့်အဲ့ဒီယူကောက်ပွဲကိုနိုင်ငံတကာကအတိအမှတ်ပြုလာအောင်လို့ယူကောက်ပွဲမတန်ခင်အမြင်ကောင်းအောင်အခုလိုနိုင်ငံရေးအကျဉ်းသားတချို့ပြန်လှုပ်ပေးတာမျိုးဖြစ်နိုင်တယ်ဆိုတော့သုံးသပ်သူတချို့လည်းရှိပါတယ် NUG ဝန်ကြီးဦးထင်လင်းအောင်ကတော့အဲ့ဒီအမြင်ပေါ်သဘောထားကွဲပြားသူဖြစ်ပါတယ
်ဒီရွေးကောက်ပွဲကိုတော့ဘယ်သူကမှလည်းအသိအမှတ်ပြုမှာမဟုတ်တလို့လူထုကလည်းအသိအမှတ်ပြုမှာမဟုတ်ဘူးသူတို့အနေနဲ့လည်းဟိုညံညံနဲ့ကိုတုံးထားတဲ့ပွဲတစ်ပွဲကိုသူတို့ထုတ်ပြီးတော့ကစားလာတယ်လို့ပဲကျွန်တော်တို့ကတော့မြင်တယ်ဆိုတော့ဒီလူကြီးအတွက်လောက်ခွေးကိုလှုပ်ယုံနေတော့ဒါရွေးကောက်ပွဲအတွက်ကိုဘာအကျိုးတရားမှုမှလည်းရှိမှာမဟုတ်ဘူးဒီရွေးကောက်ပွဲဆိုတာကိုလည်းဟိုတိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်ဘယ်နိုင်ငံတကာကမှလည်းအတိအမှတ်ပြုမှာမဟုတ်ဘူးလို့ပဲကျွန်တော်ကတော့ဒါမှတ်ချက်ပေးချင်ပါလား
AAPP ခေါ်နိုင်ငံအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာဏာသိမ်းမိခြင်းကဆလို့2023အခုချိန်ထိဖမ်းဆီးချုပ်နှောင်ခံရသူပေါင်း14,000နီးပါးရှိပြီးအဲ့ဒီတဲကမှအယောက် 2,000 ကျော်ထောင်ဒဏ်ကြခံထားရတယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီတည်းမှာပြန်လည်လွတ်မြောက်လာသူအယောက် 3,000 ကျော်ရှိပြီးຫນွေဥဒေါ်လာရင်းနဲ့ဆက်ဆက်လို့တည်ဒဏ်ချမှတ်ခံရပြီးအကျဉ်းထောင်တွေရောက်နေသူအယောက် 100 ကျော်ရှိတယ်လို့ဆိုပါတယ်ခင်ဗျာ
။အခု30ထဲမှာပဲတင်ပြချင်တာကတော့ဒီထောင်နေထဲမှာနိုင်ငံရေးအကျဉ်းသားတွေတော်များများဆက်ပြီးတော့ကြံနေသေးတဲ့အတွက်သူလွတ်မြောက်လာတာဟာတကယ်လွတ်မြောက်လာတာမဟုတ်ပါဘူးဆိုပြီးတော့ခံစားရတဲ့အကြောင်းကိုစာရေးဆရာထင်လင်းဦးက VOA ကိုပြောကြပါတယ်။2021 February 6တက်ကအာနာသိမ့်တဲ့နေ့အစောပိုင်းမှာပဲနေအိမ်မှာလာရောက်ဖမ်းဆီးခြင်းခံရပြီးတော့အင်းစိန်အကျဉ်းထောင်ထဲမှာထောင်နှံ3နှစ်ချမှတ်ခံခဲ့ရတဲ့စာရေးဆရာထင်လင်းဦးဟာစစ်ကောင်စီရဲ့လူငင်းချမ်းသာကွင်းနဲ့မနေ့ကပဲပြန်လည်လွတ်မြောက်လာတာပါ။ဆရာထင်လင်းဦးကိုမန့်အင်ဂျင်နိုင်ကတီးသန့်မေးမြန်းထားပါတယ်ခင်ဗျာ။
ဒီကနေ့ဆရာထောင်ကအင်းစိန်ထောင်ကလွတ်လာတဲ့အချိန်မှာဆရာကိုလာပြီးကြုံနေတဲ့လူတွေရောအားလုံးကိုလည်းဆရာပြောသွားတာလည်းရှိပါတယ်။ဆရာတကယ်လွတ်မြောက်တာမဟုတ်ဘူးဆိုတာပေါ့နော်။ဆိုတော့ဒီကနေ့ဆရာထောင်ကလွတ်လာတဲ့အချိန်ကြီးဆရာနောက်ပြီးဆရာရဲ့ခန်းစားချက်ပြောပြပါအောင်ရှင်
။ကျွန်တော်တို့ကိုမတက်ကလာပြီးတော့ပြောတယ်။အဲဒီကျွန်တော်နာမည်ကြီးမှာပါတယ်လို့မယ်ပေါ့။နောက်ကျွန်တော်ရဲ့ဘေးကဒေါက်တာအကမိုးသူရဲ့ကျွန်တော်တို့နှစ်ယောက်ကအခန်းကြီးတက်ရဲ့။အဲတော့ကြုံလာဆိုတဲ့ခန်းစားချက်ကမပြောဘူးကြာမပြောဘူးဆိုတဲ့ကိစ္စအောင်လို့လည်းတော့ကျန်နေခဲ့မဲ့လူတွေကငါတို့ဘယ်လိုထားခဲ့မှာလဲဆိုတဲ့စိတ်အဲ့စိတ်ကကျွန်တော်အရင်ခံလာဥပမာဆိုလို့ရှိရင်ဒါကျွန်တော်ရင်နာအောင်ပြောတယ်တိုက်ထဲမှာကုသင်းပြည့်ရှိတယ်ကုသင်းပြည့်ပြီးတော့အကံမိုးသူပြည့်ရင်ကျွန်တော်အပြီးလို့ရှိရင်ကျွန်တော်ဘေးမှာဦးစိုးလေးဦးစိုးလေးပြည့်ရင်ကုကျော်စိုးကုကျော်စိုးပြည့်ရင်ဥပမျိုးသေ ဟိုအနောက်ဘက်အခြမ်းကိုသွားလိုက်မယ်ဆိုလို့ရှိရင်အခုနိုင်ငံနဲ့အတော်တော်ဆူဆန်ဖြူအတော်တော်အမျက်တူရဆက်နေပြောရှိရတဲ့အထဲမှာကျွန်တော်တို့၂ယောက်ပဲလုပ်တယ်ကြာကျွန်တော်၂ယောက်ပဲလုပ်တယ်ဆိုတော့ကျွန်တော်ကဘာဖြစ်သွားလဲဆိုတော့ရှက်သွားတာကြာဝိညာဉ်သွားတာမဟုတ်ရှက်သွားတာရှက်သွားတာဟုတ်တယ်ကျန်နေတဲ့လူတွေကိုကျွန်တော်တို့ဘယ်လိုခံစားခြင်းနဲ့နောက်မှထားခဲ့မလဲသူတို့။ဟောသူတို့ဘယ်လိုပြန်ခဲ့ကြမလဲ။အတူတူထောင်ကျနေကြတဲ့လူအချင်းချင်းကျွန်တော်တို့လွတ်မြောက်တယ်လွတ်သွားတယ်။ကျန်တဲ့ဟောဥယောက်ကျန်နေတယ်ဆိုတဲ့ခံစားခဲ့တာသူတို့ကိုကျွန်တော်တို့လက်ကြမတတ်ဘူး။အဲနံပါတ်၄ရှင်။နံပါတ်၄ကျွန်တော်တို့တိုက်အဲ့ဒီဟိုပေါ့ဗျာတိုက်ကျွန်တော်တို့တိုက်ခဲမှထားတာ။တိုက်ကနေပြီးဒီဘက်တကူထွက်လာတဲ့အဆောင်အပြင်ကကလေးတွေကိုကျွန်တော်တို့တွေ့ရကလေးတွေကိုတကားကနေတန်းတန်းရရတယ်ကျွန်တော်တွေ့ရတယ်ဟုတ်အဲ့မှာဆက်တဲ့စကူနဲ့ဆက်ဆက်တယ်ကလေးတွေကကျတို့လွတ်သွားတာကိုဝင်လာတယ်ကျတို့လွတ်သွားတာဝင်လာတယ်ဆိုပြီးတော့ကျွန်တော်တို့နှုတ်ဆက်ကြဘယ်ကျတို့လွတ်သွားတာကိုဝမ်းသာတယ်လို့ပြောတယ်သူတို့ရဲ့ညလုံးနေထဲမှာမြိတ်ကြီးဝိုင်းနေတယ်အဲ့တော့သတို့ကကျွန်တော်တို့တိုက်ထဲမှာကြံနေတယ်ကိုယ့်ရောက်ရဲ့မိသားစုကြီးကဆရာရဲ့ဟောကျမမကျမယောက်ျားဟောကျမအဖေမပါဘူးလားလို့ကျင်ကျွန်တော်ယောက်ျားလို့မေးတယ်ဆိုကျွန်တော်ဘယ်လိုရှင်းရမလဲဟောသူတို့ကတော့ဘယ်နည်းပြန်လေးလို့သူတို့ကတော့ဘာစင်းင်းမြဲမှာမပါလို့ကျွန်တော်ဘယ်လိုပြောမလဲတော့ဟိုကလေးတွေရဲ့မိသားစုတွေကအပြင်ရောက်လာတဲ့အခါဆရာရဲ့ကျမသားလေးအခုတည်းကမလို့သေးဘူးလားကျမသမီးလေးအခုတည်းမလို့သေးဘူးလားကျွန်တော်ဘယ်လိုရှင်းရမလဲတော့ကျွန်တော်ကဒီနေ့ကျွန်တော်ထောင်လေးကညှို့လိုက်တာကိုပြောသလားအဲ့ကဘလို့ခံစားရလို့မေးနေကျွန်တော်ရှက်တယ်ဗျာနောက်တစ်ချက်ဒီနေ့ကလွတ်လပ်ရင်းနေလွတ်လပ်ရင်းနေလို့နေမျိုးမှာလူကြီးကခိုးရင်းနဲ့ဒီပေါ်ရပြောမှာဆိုရင်တောင်ကြိမ်လေးကဖမ်းထားတဲ့ကလေးဆန်တွေကိုဆုတ်ကြတယ်ငါးကြီးထုတ်ကြဒါပေမဲ့ဘာဖြစ်လို့အဲ့ထောင်ထဲမှာရှိနေတဲ့ကလေးတွေသူငယ်တွေအဲ့ငါးရငါးတွေမထွက်တာလားဘာလို့မလွတ်နိုင်ကျောဟိုသတိဆံလေးကြီးကဘယ်တနာကြီးอ่ะကောင်းနေလားကလေးရဲ့တနာကြီးอ่ะမပါဘူ
းနောက်ဆရာအဲ့ဒီထောင်ကအဲ့လိုလွတ်ဖို့ဖြစ်လာတဲ့အချိန်ဒီမှာနောက်ဆရာပြောသွားတယ်မှာလဲဒီလူငယ်တွေကဆရာကိုထောင်ထဲမှာရှိတဲ့လူငယ်တွေကဆရာဝိုင်းပြီးနှုတ်ဆက်ကြတယ်အခုအဲ့ဒီထောင်ထဲမှာရောလူငယ်တွေဘလောက်များများတွေ့ကြရလဲလူငယ်တွေရဲ့အချိန်မျိုးဘလို့တွေ့ကြရလဲဆရာ
အဲ့ပထမတော့ကလူငယ်တွေကကျွန်တော်ပြောရတထောင်ကျော်ရှိတယ်ဗျအဲ့နောက်ပိုင်းကျတော့ဟိုဘက်ထောင်ရွှေ့တယ်ဒီဘက်ထောင်ရွှေ့တယ်ပေါ့ဗျာအဲ့လိုဖြစ်သွားတဲ့အခါကျတော့လူငယ်အခုလောလောဆယ်ဆိုရင်200ကျော်300နီးနီးတော့ကျန်ပဲထင်တယ်ပထမလူငယ်တစ်ထောင်ကျော်ရှိကြတယ်ဒီလူငယ်ကြီးကကျွန်တော်နဲ့အများအားဖြည့်တွေ့တယ်ဗျာဟောဖြည့်တွေ့တယ်ကျွန်တော်တို့ဆုံရတဲ့အချိန်မှာသူတို့သိကျင်တာတွေမေးတယ်သူတို့ဆွေးနွေးတယ်ပေါ့နော်အဲကျွန်တော်အထူးသဖြင့်သူတို့သိကျင်တာကဒီ civic education လို့ဟာမျိုးအသိဉာဏ်များ sharing လုပ်တာမျိုးသူတို့ကသိကျင်ကြတယ်အဲ့တော့ကျွန်တော်ကလည်းဒါလေးတွေကိုကျွန်တော်သူတို့ရှင်းပြပေးတယ်အဲ့တော့ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်ကသူတို့ရဲ့အကူအညီတယောက်လို့ဖြစ်တယ်။ဟိုတချို့ကနေတဲ့နေရာကဟိုတခြားအဝေးကြီးမှာဒါပေမဲ့ရန်ကုန်မှာလာပြီးကျောင်းတင်ရင်းနဲ့အလုပ်လုပ်နေရင်းနဲ့ဒီလိုဖြစ်ပြီးရန်ကုန်မှာထောင်ကျတဲ့အခါမိဘတွေကပစ္စည်းတွေပါပြီးပြောမယ်ဆိုထောက်ဝင်စားမပို့နိုင်ဘူး။အဲ့လိုကလေးမျိုးတွေကိုကျွန်တော်တို့ကကျွန်တော်တို့ပို့လာတဲ့ထောင်ဝင်စားတွေကနေညဝေးပြီးကျွန်တော်ကအငြင်းတမ်းပေးတယ်။ဆိုတဲ့အခါကျတော့အဲသူတို့ကကျွန်တော်တို့ကိုအဲ့ဒီအပေါ်မှာလည်းပဲချစ်ခင်လေးစားမှုရှိတယ်။အဲ့ပြောမယ်ဆိုလို့ရှိရင်ကသူတို့ဘယ်သူတို့အတွက်ကျွန်တော်တို့ကဟိုရက်တီပြီးတော့နေတဲ့အကိုကြီးတွေပေါ့အဲ့ဒီအတွက်ကျွန်တော်တို့လွတ်သွားတဲ့အတွက်ကြောင့်မို့လို့သူတို့ဝင်းတာရယ်ဘယ်ဘာဖြစ်လဲဆိုတော့သူတို့ကြံခဲ့ရတယ်ကျွန်တော်တို့မရှိတော့ခင်ဗျသူတို့ကြံခဲ့ရမှာသူတို့ချစ်တဲ့လူတွေရောသူတို့နားမမရှိအောင်ဆိုသူတို့ဝင်းနေမှာပေါ့ဒီလူထွက်သွားတဲ့အခါမှာသူတို့ဘယ်လောက်ခံစားရမလဲဟောသူတို့မိဘတွေနေတယ်သူတို့တစ်ခါမှမတွေ့ရဘူးလေအခုသူတို့နှစ်နှစ်ဟောနှစ်နှစ်ဆိုတဲ့အချိန်ကာလမှာလူထောင်ထဲရောက်နေတာမိသားစုနဲ့တွေ့ဖို့မရဘူးအဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ထွက်သွားတယ်ဆိုထွက်သွားတယ်ဆိုတဲ့အခါမှာဝင်လာပါတယ်ဆိုတာကသူတို့ပါဇက်ကနေပြောပြီးမှာသူတို့အရန်ဝင်နေတယ်သူတို့အားငယ်တယ်ဆိုတာကျွန်တော်တို့မြင်ရတယ်လေဘယ်ကျွန်တော်တို့စိတ်ကောင်းနိုင်မလဲ
စာရေးဆရာထင်လင်းဦးရဲ့ထောင်တွင်းအတွေ့အကြုံတွေနဲ့ပတ်သက်ပြီးမေးမြန်းထားတဲ့ဒီအစအဆုံးအပြည့်စုံကိုတော့လာမယ့်တနင်္ဂနွေနေ့ညချမ်း VOA ရဲ့ထုတ်လွှင့်ချက်တွေမှာနားဆင်ကြရမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကဘာကြီးမှာရင်ဆိုင်နေရတဲ့ရာသီဥတုဖောက်ပြန်မှုရဲ့နောက်ဆက်တွဲတန်တွေကဘယ်လိုရှိသလဲဆိုတာကိုပြောပြသွားမှာဖြစ်ပါတယ် ဩစတြေးလျနိုင်ငံမှာမိုးတဲထန်စွာရာသွန်းမှုကြောင့်ဘေးအန္တရာယ်ကြာရောက်လောက်အောင်ရေကြီးရေလျှံမှုနဲ့ကြုံနေရပါတယ်။ဒါကြောင့်လဲ Western Australia ပြည်နယ်မှာရာသီဥတုအရေးပေါ်အခြေအနေထုတ်ပြန်ထားရပါတယ်။ဒီလိုရေကြီးရေလျှံမှုမျိုးဟာရာစုနှစ်တစ်ခုအတွင်းမှာတစ်ချိန်လောက်သာပေါ်ပေါက်တဲ့ဖြစ်ရမျိုးလို့အစိုးရတာဝန်ရှိသူတွေဘက်ကလည်းပြောပါတယ်။ Sydney မြို့တော်ကနေ Phil Marsha ပေးပို့လိုက်တဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့နန်းလောင်ကတင်ပြမှာဖြစ်ပါတယ်ခင်ဗျာ။
Fitzroy Crossing မြို့ကရေပေတင်နေသူတွေကိုဩစတြေးလျစစ်တပ်ကလာရောက်ကူးညီရှာဖွေကဲတင်နေပါတယ်။ Western Australia ပြည်နယ် Kimberley အရပ်မှာရှိတဲ့ဒီမြို့မှာလူဦးရေက1900လောက်သာရှိပါတယ်။လူနေအိမ်တွေထဲရေတွေဝင်လာပြီးတော့တခုတည်းသောအဝေးပြေးလမ်းမကြီးလဲရေပေးကြောင်ပျက်စီးသွားပါတယ်။ဒေသခံတွေမှလည်းရေပေးကလွတ်အောင်ကုန်းမြင့်ပိုင်းကိုပြောင်းရွှေ့ခဲ့ရတာပါ။မြို့ကိုဖြတ်ပြီးတော့စီးဆင်းနေတဲ့ Fitzroy မြစ်ရေတွေဟာအရင်စံချိန်ကိုချိုးပြီးတော့15မီတာကျော်အထိတက်လာနိုင်တဲ့အတွက်အာဏာပိုင်တွေစိုးရိမ်နေတာပါ။အီလီအပူပိုင်းမုန်တိုင်းဝင်ရောက်တက်ခတ်ခရာကဒေသရင်းမိုးအဆက်မပြတ်ရွာသွန်းနေတာဖြစ်ပြီးပြီးခဲ့တဲ့စနေနေ့ထိရွာသွန်းခဲ့တဲ့မိုးရေချိန်က600မီလီမီတာအထိရှိပါတယ်။ဆက်လက်ပြီးတော့မိုးတဲထန်တဲ့အုံမဲလို့လည်းမိုးလေဝသဌာနကခန့်မှန်းချပါတယ်။ Western Australia ပြည်နယ်မိသားနဲ့အရေးပေါ်ဝန်ဆောင်မှုဌာနကော်မရှင်နာမင်းကြီး Darren Clem ကလည်းရေပေးအခြေအနေအတော်ဆိုရဲလို့သတင်းထောက်တွေကိုပို့ထုတ်နေမှာပြောပါတယ်
။ We are currently facing at least a 1 in 100 year flood event in the Kimberley.
Kimberley ဒေသမှာကြုံနေရတဲ့ရေကြီးရေလျှံမှုမျိုးကနှစ်တရာမှာတစ်ခါလောက်သာပေါ်ပေါက်တတ်တာမျိုးပါမြုံနိုင်လောက်အောင်ဆိုးရွားပြင်းထန်တဲ့အခြေအနေဖြစ်ပါတယ်လာမယ့်ရက်တွေအတွင်းအနောက်ဘက်မှာမိုးတဲထန်လာမယ်လို့မျှော်လင့်ရပါတယ်တတိပေးချက်ထုတ်ပြန်ထားတဲ့ဒေသကလူတွေလည်းအခုလိုပြင်းထန်တဲ့ရာသီဥတုကိုရင်ဆိုင်မှုအသင့်ပြင်ထားသင့်ပါတယ
်ဩစတြေးလျမှာအပူပိုင်းမုန်တိုင်းဝင်ရောက်တိုက်ခတ်တဲ့ကာလကနိုဝင်ဘာ၁ရက်နေ့ကနေဧပြီလ30ရက်နေ့အထိဖြစ်တယ်လို့မိုးလေဝသဌာနကပြောပါတယ်2022-23 ခုနှစ်အတွင်းအပူပိုင်းမုန်တိုင်းဝင်ရောက်နိုင်မှုကတာမန်ထက်အနည်းငယ်ပုံမဲ့လို့လဲကြိုတင်ခန့်မှန်းချပါရယ်2022ခုနှစ်အတွင်းစံချိန်တင်မိုးရွာသွန်းမှုနဲ့ကြုံခဲ့ရတဲ့ဩစတြေးလျကတခြားဒေသတွေမှာလည်းရေကြီးရေလျှံမှုနဲ့ဆက်ပြီးတော့ရင်ဆိုင်နေရပါတယ်ဆစ်ဒနီမြို့အနောက်ဘက်ကီလိုမီတာ1100ကျော်လောက်မှာရှိတဲ့ New South Wales ပြည်နယ်မန်နန်ဒီမြို့မှာလည်းရေဘေးတင်နိုင်ခြင်းများတဲ့နေရာတွေကနေလူတွေဘေးလို့ရပြောင်းရွှေ့ကြဖို့အမိန့်ထုတ်ပြန်ထားပါရယ်South Australia ပြည်နယ်ထဲကမိုရေမြေကြောင်းတလျှောက်ရေကြီးရေလျှံမှုကြောင့်အဆောက်အုံ3000ကျော်ရေလွှမ်းကုန်ပါတယ်။ပြည်နယ်ရင်းကအဆိုအဝါဆုံးရေဘေးတံခံရတဲ့အိမ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုဒေါ်လာ85သန်းပိုးထောက်ပံ့ကူညီသွားမယ်လို့ပြည်နယ်ဝန်ကြီးချုပ်ပီတာမာလီနော့စကတ်ကအင်္ဂါနေ့မှာကြေညာပါတယ်။ Australia အရှေ့ပိုင်းပြည်နယ်ဖြစ်တဲ့ Queensland, New South Wales နဲ့ Victoria ပြည်နယ်တွေမှာလွန်ခဲ့တဲ့3နှစ်အတွင်းရွာသွန်းခဲ့တဲ့မိုးရေတွေကြောင့် South Australia ပြည်နယ်မှာရေကြီးရေလျှံလာတာဖြစ်ပါတယ်။အဲ့ဒီရေအတော်များများက South Australia ပြည်နယ်တဲကမူရေမြစ်ထဲတဖြည်းဖြည်းစီးဆင်းလာကြတာဖြစ်ပါတယ်။ဥတုရသည်ပြောင်းလဲမှုကြောင့်ပေါပေါက်လာတဲ့လာနီညာရေအေးစီးကြောင်းကရေကြီးရေရှမ်းမှုကိုတွန်းအားပေးလိုက်သလိုဖြစ်သွားပါတယ်။ရာသီဥတုပူနွေးမှုကြောင့်သမုတ်တရားရေတူတွေပူနွေးလာရကရေအေးစီးကြောင်းတွေတဘာဝအတိုင်းပေါပေါက်လာတာပါ။လာနီညာပေါပေါက်လာချိန်မှာ Pacific သမုတ်တရားအလဲပိုင်းနဲ့အရှေ့ပိုင်းကလေတုတွေဟာတာမန်ထက်ပိုးပြီးတော့အင်းနေတတ်ပါတယ်။ဒါကြောင့်လဲ Australia ဘက်မှာပုံမှန်မဟုတ်ပဲမိုးများလာတာပါ။ဥတုရာသီအရေးကျွမ်းကျင်ပညာရှင်တွေကတော့လာနီညာကြောင့်ဥတုရာသီပြောင်းလဲမှုတွေပိုးပြီးတော့အကောင်လာတယ်လို့ယုံကြည်ထားတာဖြစ်ပါတယ်။ State of the Climate 2022ဥတုရာသီအစည်းအဝေးခန်းစာမှာတော့ဩစတြေးလျမှာမိုးရွာသွန်းမှုတွေပိုးပြီးတော့ပြင်းထန်လာတယ်လို့ဖော်ပြထားပါတယ်။အဲ့ဒီအစည်းအဝေးခန်းစာကိုမိုးလေဝသဌာနဩစတြေးလျအမျိုးသားသိပ်ပံဆိုင်ရာသုတေသနအဖွဲ့ CSIRO နဲ့ဩစတြေးလျအမျိုးသားသိပ်ပံအေဂျင်စီတို့ကပြုစုရေးသားထားတာပါ။ဩစတြေးလျမှာလာနီညာရေအေးစီးကြောင်းနဲ့၃ငိမ်ဆက်တိုက်ဖြတ်တန်းသွားခဲ့ရကနိုင်ငံအရှေ့ပိုင်းဒေသအတော်များများမှာမှုတဲထန်ခဲ့တဲ့ကြားကပဲအရှေ့တောင်ပိုင်းအနောက်တောင်ပိုင်းအရက်တွေမှာတော့ပုံမို၆တွေ့တဲ့အခြေအနေဘက်ကိုဦးတည်နေတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်။ဒါပေမဲ့လည်းဩစတြေးလျမြောက်ပိုင်းမှာတော့ဆက်ပြီးတော့မိုးများနေအောင်မယ်လို့ဩစတြေးလျအမျိုးသားသိပ်ပံဆိုင်ရာသုတေသနအဖွဲ့ကပြောပါတယ်။
ရာသီဥတုဖောက်ပြန်မှုရဲ့နောက်ဆက်တွဲရိုက်ခတ်မှုဒီဩစတြေးလျနိုင်ငံကအခြေအနေတချို့ကိုနန်းလောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီအာဖရိကဘက်မှာလည်းရာသီဥတုဖောက်ပြန်မှုကလူအဖွဲ့အစည်းပေါ်ဘလို့ရိုက်ခတ်မှုရှိတယ်လဲဆိုတဲ့သတင်းပေးပို့ချက်နောက်တစ်ပုဒ်ကိုမကြာခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်အဖက်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချ ထိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VUE American အတန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32လိုင်းနိုမီတာ48လိုင်းလမီတာ190ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်တယ်လို့ VO ရဲ့ Facebook စာမျက်နှာကရော YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းတပုတ်ကိုတင်ပြခြင်းပါတယ်။ဆိုမာလီယာနိုင်ငံမှာစံချိန်တင်မိုးကောင်ရေရှားမှုကြောင့်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပေါ်မှာအဆိုးရွားဆုံးထိခိုက်တက်ရောက်စေတယ်လို့ကျမကွဲပြားမှုအခြေခံတဲ့အကျန်းဖက်ခံရမယ့်အန္တရာယ်ရှိနေတာကြောင့်မိန်းကလေးငယ်တွေကြောင်းထုတ်ခံရတာတွေကိုမြင်တွေ့လာရတဲ့အကြောင်းအကူအညီပေးရေးလှုပ်သားတွေကပြောပါတယ်ကြောင်းတက်ဖို့နဲ့တောက်သုံးရရရှိဖို့အင်းကနေအဝေးကြီးတွားရတာကြောင့်လည်းတိုက်ခိုက်ခံရနိုင်ခြင်းများနေတာပါဆိုမာလီနိုင်ငံကနေဂျူမာမက်ဂျန်ကာပြဖို့တဲ့ဒီသတင်းကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဆိုမာလီလန်ကမိုးကောင်ရေရှားမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရဲ့အဒမ်ဆယ်လီဗန်စခန်းကနေဝင်ချိန်မှာအသက်35နှစ်အရွယ်ကလေး6ယောက်မိခင်အတွက်တော့အတိတ်ကအဖြစ်ဆိုးကြီးကိုမဖျောက်ဖျက်နိုင်ဖြစ်နေပါတယ်။နိုဝင်ဘာလအတွင်းခင်ပွန်းဖြစ်သူနေမကောင်းလို့အိယာပေါ်လဲနေခြင်း၊သူမကကလေးတွေကိုတိတ်နေခြင်း၊တကားမရှိတဲ့တဲတဲကိုအမျိုးသားတဦးဝင်လာပြီးသူမကိုမရင်းကျင်ခဲ့တာပါ။ရှက်လွန်းလို့သူမရဲ့နံပါတ်ကိုထုတ်ပြီးမပြောလိုပါဘူး
။ကုကုကဘလဲဘတာရတော်မောလဝန်ဘလဲဘ
။မိထွန်းထားတဲ့အတွက်ကျမကိုမြင်ပြီးအထဲကိုဝင်လာပြီးတော့ကျမရဲ့အင်ကြီးတွေကိုဆွဲဖြစ်ပါတယ်။ကျမပြန်ပြီးခုခံမိမယ်မနိုင်ပါဘူး။နောက်တော့ဝင်းချင်ကအတူတချို့ကြားပြီးရောက်လာပြီးမယ်ဒီလူကထွက်ပြေးသွားပါပြီ
။မိုးကောင်ရေရှားမှုကြောင့်တိတ်ဆောင်ရတဲ့မိသားစု2000ရှိတဲ့အဲ့ဒီစခန်းမှာသူမတယောက်တည်းအခုလိုဂျုံရတာတော့မဟုတ်ပါဘူး။ရင်သွေးတွေအတွက်စိုးရိမ်လို့ဒါမှမဟုတ်သူတို့ကြုံရတဲ့တိုက်ခိုက်မှုတွေကိုပြောပြခြင်းလို့သတင်းတောက်စီကိုလာကြတဲ့ဆိုမာလီအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအများအပြားရှိပါတယ်။ကြားမှာကွဲပြားမှုအခြေခံအကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပြဿနာတွေရှိတာကိုအခုအညီပေးရေးလှုပ်သားတွေကလည်းအတည်ပြုပါတယ်။အကြမ်းဖက်ခံရသူတွေအတွက်နှစ်သိမ့်ဆွေးနွေးပေးနိုင်တဲ့အနည်းဆုံးစည်းကမ်းကလည်းကီလိုမီတာ100လောက်ဝေးပါတယ်။မိုးကောင်ရေရှားမှုနောက်ပိုင်းအတိပေးကြတဲ့ကျမကွဲပြားမှုအခြေခံအကျန့်ဖက်မှုကစခန်းအနေငယ်အတွင်းမှာပဲ40လောက်တိုးလာခဲ့ပြီးတစ်လကိုအမှု20လောက်ရှိချောင်းဒါပေမဲ့အများအပြားကတော့ရှက်ရွံ့တာကြောင့်ထုတ်မပြောပဲနေကြတယ်လို့လဲအိုင်နာဘိုစီခန်ကပြောပါတယ်ရာမာဆာယီကအခုအညီပေးရအလို့သမားဖြစ်ပါတယ
်သူတို့ကိုစိတ်ပိုင်းဆိုင်ရာနှစ်သိမ့်ပံ့ပိုးမှုပေးပါတယ်တကယ်လို့လိုအပ်ရင်လဲတန်ကြားဖို့ပြောပြီးတော့ဥပဒေရေးရာအရာလဲကူညီပေးပါတယ်
တိုက်ခိုက်မှုတွေကြောင့်အထူးသဖြင့်မိန်းကလေးငယ်တွေပညာသင်ကြားခွင့်ကိုပါထိခိုက်စေကြောင်းအကူအညီပေးရလုပ်သားတွေကပြောပါတယ်။မိုးကောင်ရေရှားမှုကြောင့်မွေးထတဲ့တိရစ္ဆာန်တွေဆုံးရှုံးခဲ့ရပြီးတဲ့နောက်မှာခါရီဂျာဂွိလ်နဲ့ဆဲချောသက်သမီး၄ယောက်တို့လည်းမတ်လကလေးကအာဒင်ဆယ်လီဗန်စခန်းကိုရောက်နေတာပါ။ခင်ပွန်းဖြစ်သူကတော့စိတ်ထိခိုက်ပြီးဆုံးသွားရတယ်လို့သူမကပြောပါတယ်။စခန်းနဲ့ချောင်းက5ကီလိုမီတာလောက်ပဲဝေးပေမဲ့လမ်းမှာတိုက်ခိုက်ခံရမှာဆိုတာကြောင့်တမီးတွေကိုကြောင်းထုတ်ထားပါတယ
်စခန်းထဲမှာမကောင်းတဲ့သူတွေကရှိနေတော့မိန်းကလေးတွေအမျိုးသမီးတွေအတွက်တိတ်ပြီးအန္တရာယ်များပါတယ်တမီးတွေကိုတယောက်တည်းအပြင်မလွှတ်နိုင်ပါဘူးထင်းရှားရေခတ်သွားဖို့အတွက်နေ့ပဲမှာပဲအုပ်စုလိုက်သွားနိုင်ဖို့လှုပ်ကြရပါတယ
်
မိုးကောင်ရေရှားမှုကြောင့်နေ့ရက်ဆွံ့ရတဲ့ကလေးငယ်9သိန်းတို့ဟာဆိုမာလီယာကကျောင်းတွေကနေကျောင်းထုတ်ခံရနိုင်ခြင်းရှိနေပြီးဆိုမာလီလန်ကစခန်းတွေကကလေးငယ်4,000-3,000ကျောင်းထုတ်ထားကြရပြီးအများစုကမိန်းကလေးတွေဖြစ်ကြောင်းကဲဆိုမာလီယာကပြောပါတယ်။လုံခြုံရေးတိုးမြင်နိုင်ဖို့ကြိုးစားနေပေမဲ့အဒမ်ဆာလီဗန်လိုဝေးလံတဲ့ ITP စခန်းတွေမှာတော့လျှက်စင်မီတောင်မရှိဘူးလို့အာနာပိုင်တို့ကပြောပါတယ်။ရာစုနှစ်ဝက်အတွင်းအာဖရိကဥဂျိုဒေသတွင်အစိုးရဆုံးကြုံရတဲ့မိုးကောင်ရေရှားမှုဒဏ်သင့်ရတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်တော့နေဝင်ချင်းရောက်ရင်လဲအိတ်မပြောတဲ့ညကိုကြုံနေချရပါတယ်ရှင
်။ဆိုမာလီနိုင်ငံကအခြေအနေကိုမတ်တင်ခိတိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။လူမှုနဲ့ကျန်းမာရေးအပတ်စဉ်ကဏ္ဍမတိုင်ခင်မှာဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့
2023ခုနှစ်မှာကျင်းပဖို့ရှိနေတဲ့ဒီစစ်ကောင်စီကဆိုင်းပြင်းနေတဲ့ရွေးကောက်ပွဲဆိုတာကိုဘယ်သူတွေဘယ်နိုင်ငံတွေကလက်ခံအတိမတ်ပြုဖွယ်ရှိနိုင်ပါသလဲစစ်ကောင်ဆောင်တွေအတွက်ပုံမိုနှဆိုင်လာတဲ့ပြဿနာတွေပဋိပက္ခတွေကဒီရွေးကောက်ပွဲကြောင့်ရောပါပြေလည်သွားနိုင်ပါသလားမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မကြီးအဖြစ်နဲ့၅နှစ်ကြာတာဝန်ထမ်းဆောင်ခဲ့ဘူးသူလည်းဖြစ်မြမအရေးကိုဆက်လက်စောင့်ကြည့်သုံးသပ်နေသူလည်းဖြစ်တဲ့ Scott Marcian နဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
မစ္စတာ Scott Marcian ခင်ဗျာမြဟာမြန်မာနိုင်ငံမှာ၅နှစ်တောင် American သံတမကြီးဖြစ်တောင်းဝန်ထမ်းဆောင်ခဲ့ဘူးတယ်အခုလောလောဆယ်မှာလည်းပဲမြမအရေးကိုသုံးသပ်ပြီးဆောင်မရရင်းနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါမြမအရေးရာကျွမ်းကျင်သူတယောက်လို့ပဲကျွန်တော်သဘောထားပါတယ်အဲဒီတော့ကျွမ်းကျင်သူတယောက်အနေနဲ့ဘူးလောလောဆယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအကျဉ်းဝီစွန့်ချုံသုံးသပ်ပေးပါခင်ဗျာတချို့ကပြောနေသလိုဒါဟာ fail state တာရှုံနိုင်ငံဖြစ်နေသလား civil war ပြည်တွင်းစစ်ဖြစ်နေသလားဒါမှမဟုတ်စစ်ကောင်စီကပဲအာဏာကိုထိန်းချုပ်နိုင်မဲ့လာလာရှိနေပါဘူ
း Yeah I don't think I usually stay away from wording like failed state or civil war because
ကျွန်တော်က fail state တာရှုံနိုင်ငံပြည်တွင်းစစ်ဆက်ရဲသုံးတွေကိုမသုံးပါဘူးဒီစကားတွေတခုမှမြန်မာနိုင်ငံအခြေအနေကိုအပြည့်အဝပေါ်ပြနိုင်ခြင်းမရှိပါဘူးကျွန်တော်ပြောချင်တာကတော့အခြေအနေဟာစစ်တပ်ကသူ့အာဏာပြန်လည်တည်ဆောက်ဖို့အတွက်အာဏာသိမ်းယူခဲ့တယ်အဲဒီအချိန်ကစပြီးပြည်သူလူထုအများစုဟာအရာကိုဆန့်ကျင်ပြီးညီညွတ်လာကြတယ်ဒါစစ်အုပ်ချုပ်ရေးပေါ်ပြည်သူလူထုရဲ့ပုံကံအုံကြွမှု popular uprising လို့ခေါ်ကြပါတယ်ပြီးတော့အာဏာသိမ်းမှုနောက်ဆက်တွဲအခြေအနေနဲ့စစ်တပ်ရဲ့ရင်ဆက်ချင်းချုပ်မှုတွေစီဝါရေးစီမံခန့်ခွဲမှုအမှားယွင်းတွေလူလူရဲ့စန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမျိုးများဆိုးရွားတဲ့ဒုက္ခမျိုးစုံကိုခံစားနေကြတဲ့အချိန်ဖြစ်ပါတယ်
။ဖျားရည်ရဲ့ဆောင်းမတ်တပုတ်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြဿနာအတွက်ထပ်ပေါက်မဟုတ်ဘူး။ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အင်းကြီးနိုင်ငံတွေရုရှားတို့ဗင်နီဇွဲလားတို့ရာသူတို့နဲ့တဘောရင်တိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
I think if the Hunta does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခင်ဗျားပြောသွားတဲ့နိုင်ငံတချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူးဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အသိမပြုခံရရေးပူရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလောက်ကနေပြီးသားပါဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်သွားမှာမဟုတ်ပေမဲ့လည်းဒါအာဆီယံအနေနဲ့လှုပ်ပေးကူညီပေးနိုင်တဲ့ကိစ္စပါဒါဖြင့်အာဆီယံကိုလည်းမြန်မာပြည်နာမှာပုံမထိရောက်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ရရှိစေမှာဖြစ်တယ်လို့ကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ်
။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအသီးမှတ်ပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်ပြီးလွတ်ပတ်မလားဆိုတာကိုထက်သွင်းမစဉ်းစားသင့်ဘူးလားခင
်ဗျာ။ I don't think China's position would be the critical issue for ASEAN.
ဒီလိုဆုံးဖြတ်ချက်ကအာဆီယံအတွက်အရေးကြီးတဲ့ပြဿနာတရတော့မဟုတ်ဘူးထင်ပါတယ်။အာဆီယံနိုင်ငံတွေကလုံးဝလွတ်လပ်လပ်ရှိနေတယ်ထင်ပါတယ်။တရုတ်ကလုံးစီချင်ုံနဲ့အမေရိကန်ကလုံးစီချင်ုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာခြင်းနဲ့စာနာစိတ်ရှိနေပြီးပြတ်သားပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပဝင်ရင်စိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ်
။ခင်ဗျားရဲ့ဆောင်းပါတယ်။အာဆီယံလုံးရမှာကစစ်ကောင်စီဘက်ကခြေခြေမြင့်မြင့်ထိထိရောက်ရောက်ရှိမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်လျော့မှုလုပ်လာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်။ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲ။ဘယ်လိုလိုက်လျော့မှုမျိုးဆိုတာခင်ဗျာ။
There's lots of things, lots of scenarios for Myanmar. Many of them are not good.
ကျွန်တော်မြန်မာတော့မြန်မာနိုင်ငံအတွက်ဖြစ်လာနိုင်တဲ့အခြေအနေအများကြီးရှိပါတယ်။အခြေအနေအများစုကတော့ကောင်းတဲ့အလားလာတယ်မဟုတ်ပါဘူး။ဒီထဲမှာကျွန်တော်မြင်မိတဲ့အကောင်းဆုံးဖြစ်နိုင်ခြေကတော့စစ်တပ်အနေနဲ့အာဏာပြန်လည်ထိန်းချုပ်ဖို့မဖြစ်နိုင်ဘူး။တိုင်းပြည်ကိုအုပ်ချုပ်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတော့သဘောပေါက်လာတဲ့အခြေအနေပဲဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုလက်ကိုအဓိကကျတဲ့နိုင်ငံရေးအရာလက်ရုံးမှု major political concession လုပ်ပြီးတော့နိုင်ငံရဲ့ institutions တွေအတိအကျရှိနေတဲ့အဖွဲ့အစည်းတွေဆက်လက်ရှင်းသင်နိုင်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်ဘလို့လက်လျောမှုတွေလဲဆိုတော့မြန်မာပြည်သူတွေကဆုံးဖြတ်ကြရမှာပါအရေးကြီးတာကစစ်တပ်အနေနဲ့နိုင်ငံရေးအာဏာကိုထိထိရောက်ရောက်ဆွန့်လွတ်ပေးဖို့ပဲဖြစ်ပါတယ
်သုံးသပ်သူတို့ချို့က NLD နဲ့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေကိုရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးဖို့လိုအပ်တယ်လို့အကြံပြုနေရတာတွေ့ပါတယ်။ခင်ဗျားရဲ့သဘောထားအပေါ်တချို့မှလည်းဒီသဘောမျိုးပါဝင်တာကိုကျွန်တော်သတိထားမိပါတယ်။ဘယ်လောက်ဖြစ်နိုင်ပါသလဲခင်ဗျာ။
Yes, what I've been arguing is that the international community
ဟုတ်ပါတယ်ကျွန်တော်ပြောလိုတာကတော့နိုင်ငံတကာအတိုင်းအဝိုင်းရုပ်စွာဆုံးမြန်မာပြည်သူတွေပေါ်ဂရုဏာတက်တဲ့နိုင်ငံတွေမြန်မာပြည်ငြိမ်းချမ်းပြီးကျော်ဝဲစေခြင်းနဲ့နိုင်ငံတွေအနေနဲ့အာဏာသိမ်းမှုနဲ့စစ်ကောင်စီကိုအပြတ်အသတ်ဆန့်ကျင်နေကြတဲ့ပြည်သူလူထုအာဏာပြန်ရဖို့မျှော်လင့်လူလာကြမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူး။ကျွန်တော်ပြောနေတာကအာဏာပြန်ဆိုင်လှုပ်ရှားမှုတွေ NUG နဲ့စစ်တပ်ကိုနိုင်ငံရေးအာဏာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ်။
ရွေးကောက်ပွဲကိုတစ်ချက်ပြန်ကောက်ချင်ပါသေးတယ်ဒီနေရာမှာပြည်သူအများစုကတော့ရွေးကောက်ပွဲကိုတိုက်ကြမှာမဟုတ်ပါဘူးဒါပေမဲ့စစ်တပ်ကိုလွတ်လာတဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေလည်းအတော်များများရှိနေသလိုတချို့သော EAO တွေဒါတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကစစ်ကောင်စီနဲ့စကားပြောနေကြတယ်တွေ့ရပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအင်အားစုတွေနဲ့ဆက်ပြီးတော့ရွေးကောက်ပွဲလုပ်သွားမယ်ဆိုရင်တော့အလုံးဖြစ်နိုင်ဘူးလား
Well, I mean, it's certainly possible for the military to go ahead with the elections.
စစ်တပ်အနေနဲ့ရွေးကောက်ပွဲကိုဆက်လုပ်ဖို့ဆိုတာတကယ်ဖြစ်နိုင်ပါတယ်။ကျွန်တော်ရေးခဲ့ဘူးသလိုပါပဲ။2008နာဂစ်မွန်နိုင်တိုက်ပြီးရသရပပိုင်းအချက်မှာပဲဘလို့မှအခြေအနေမပေးတဲ့အချိန်မျိုးမှာလူမှုဆန္ဒခံယူပွဲဆိုပြီးလှုပ်လာခဲ့တာပါ။ဆိုတော့ဘာဖြစ်ဖြစ်သူတို့လုပ်ချင်ရင်တော့ဆက်လုပ်မယ်ဆိုတာသိကြပါတယ်။ဒါပေမဲ့ပြည်သူလူထုအများစုကြီးကတော့ဒီရွေးကောက်ပွဲကိုကြမ်းတက်မှာမဟုတ်သလိုပါဝင်မဲပေးကြမှာလည်းမဟုတ်ဘူးလို့ထင်ပါတယ်။ဆိုတော့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်လည်းတိတ်ကျိုးရှိမှာမဟုတ်ဘူးလို့ထင်ပါတယ်ပြဿနာတွေကိုလည်းလုံးဝပြည်လည်စီမှာမဟုတ်ပါဘူ
းတစ်ဆက်ထက်မှာပဲ NUG ရဲ့လုတ်ကင်ဆောင်ရွက်ချက်တွေအပေါ်မှာခင်ဗျားရဲ့အမြင်ကိုလည်းကြားချင်ပါတယ
် Well, I think that the NUG obviously is in a difficult situation because it you know many of its members most of its members are in hiding or
NUG ကလည်းခက်ခဲကြုံနေရတဲ့အခြေအနေပဲလို့ကျွန်တော်ထင်ပါတယ်ဖော်ဝင်အများစုကပေါ်ောင်းနေရပါတယ်ဒါမှမဟုတ်အချက်တဲတွေချမ်းမှလှူရှားနေရတာဖြစ်ပါတယ်ဆင်အနာတိမ်မှုစစ်ကောင်စီကိုစန့်ကျင်မှုနဲ့ပတ်သက်ပြီးအမှန်တကယ်အဓိကကြားတဲ့အချက်ကတော့အောက်ခြေကလှူရှားမှုပဲဖြစ်ပါတယ်ဒါတကယ်ကိုအောက်ခြေကနေအပေါ်ကိုတက်သွားတဲ့ bottom up လှူရှားမှုဖြစ်ပြီးအပေါ်ကနေအောက်ကိုတက်ရောက်စေတဲ့ top down ကိစ္စမဟုတ်ဘူးလို့ထင်ပါတယ်ဒီလိုပြောတာ NUG ကိုအရေးမပါဘူးလို့ပြောတာမဟုတ်ပါဘူးတကယ်ကိုအရေးပါပါတယ်ဟုတ်ရေးကြည့်တာကတော့ဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်ပြီးတော့တိုင်းရင်းသားလူနည်းစုတွေပါဝင်ဖက်ဒရယ်ထူထောင်ရေးအတွက်လှုပ်ဆောင်နေကြတွေဟာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးဖြစ်ထွန်းလာမှုတွေလို့ထင်ပါတယ
်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကစလို့တိုင်းရင်းသားပြည်သူဟာအင်မတန်အရေးကြီးတဲ့ပြဿနာတစ်ခုဖြစ်လာခဲ့တာပါအခုလက်ရှိမြန်မာနိုင်ငံရဲ့သမိုင်းအထူးအကွင့်မှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြမအရေးကျွမ်းကျင်သူတယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
Well I would say a couple of things first of course it's the military that has perpetuated the conflict with so many ethnic minorities for decades and so
ကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမတစ်ချက်ကတရားနာပြဿနာကိုဆက်စုနေတဲ့ခြေပြီးအတွင်းရှိအောင်လှုပ်ဆောင်လာခဲ့သူဟာစစ်တပ်ဖြစ်ပါတယ်ဆိုတော့စစ်တပ်ကကြီးစိုးနေဒီပြဿနာတွေလုံးဝပြည်လည်မှုရနိုင်မှာမဟုတ်ပါဘူးဒုတိယတစ်ချက်ကတရားနာလူနည်းစုတွေနဲ့ဗမာလူမျိုးတွေအကြားအယုံကြည်ကင်းမဲ့မှုဟာလည်းကာလတာရှည်ရှိလာခဲ့တာပါဆိုတော့အခုခါယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာကျေးရပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာဗမာလူမျိုးတွေနဲ့ဒန်းတူရည်တူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လည်းလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညှိနှိုင်းတဲ့လုပ်ရက်တွေကိုလေးစားတံမိုးထားပါတယ်
။သုံးသပ်သူတို့ချူကရေးကြတာတွေ့ရပါတယ်။အခုချိန်ဟာ beginning of post Aung San Suu Kyi era အောင်ဆန်းစုကြီးခေတ်လွန်ကာလဖြစ်နေပြီးNUG is not NLD NUG ဟာ NLD မဟုတ်ဘူးဆိုပြီးတော့ရေးနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ပေးကြမှာလဲ
Yeah I think it's as a foreigner and as someone who's been away from Myanmar it's certainly not my place to say you know whether this is a post Aung San Suu Kyi era or something I think this is something that the people of Myanmar will decide over time but the first step is to restore a situation where the civilians are in control
ကျွန်တော်နိုင်ငံသားတယောက်အနေနဲ့ရောမြန်မာပြည်နဲ့ဝေးကွာနေသူတယောက်အနေနဲ့ရောဒီအခြေအနေဟာအောင်ဆန်းစုကြည်ခင်လွန်ဖြစ်သွားပြီလို့ပြောနိုင်တဲ့အနေအထားမှာမရှိတော့ဘူးလို့ထင်ပါတယ် ချိန်ကာလရောက်လာတဲ့အခါမြန်မာပြည်သူတွေကဆုံးဖြတ်ကြမယ့်ကိစ္စသာဖြစ်ပါတယ်။ပထမဆင့်မှာတော့အခြေအနေတွေကိုအရက်ဘက်ကထိန်းချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစီအမံတွေပါဝင်နိုင်ရေးပဲဖြစ်ပါတယ်။အောင်ဆန်းစုကြည်ကဘလို့အခန်းကဏ္ဍကပါဝင်နိုင်မယ်ဆိုတာပြည်သူလူထုဆုံးဖြတ်မှာပါ။ကျွန်တော်မှတ်ချက်မပေးနိုင်ဘူး။
ဦးကျော်စံသားရဲ့မြန်မာရေးတုံသက်ချက်ပြီးအခုတခါတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာနှလုံးကျမ်းမာရေးကိုထိန်းသိမ်းနိုင်ဖို့ဆိုရင်စီစားသုံးမှုကိုဘယ်လိုရှောင်ကျင်ပြီးဘာတွေစားသုံးသင့်တယ်လဲဆိုတာဒီတစ်ပတ်လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်တင်ပြထားပါတယ်ခင်ဗျာ
စီစားသုံးမှုများတာဟာနှလုံးသွေးကြောနဲ့အုန်းနောက်သွေးကြောတွေရဲ့ကျန်းမာရေးကိုထိခိုက်ပျက်စီးစေတာပါအထူးသဖြင့်ဝက်စီအမဲစီလိုမျိုးတိရစ္ဆာန်ကရတဲ့အစီတွေနဲ့ဘူးတိကြောငပြောကြော်လိုမျိုးအချင်းချင်းကြော်ထားတဲ့စီအသုံးပြုထားတဲ့စီကြော်စားတွေကိုသတိပြုကြရမှာဖြစ်ပါတယ်အရက်တောက်သုံးတာကလည်းနှလုံးနဲ့သွေးကြောတွေရဲ့ကျန်းမာရေးကိုထိခိုက်ပျက်စီးစေတာကြောင့်နှလုံးနဲ့သွေးကြောတွေကျန်းမာနေစေဖို့ဆိုရင်မကောင်းတဲ့စီစားသုံးတာနဲ့အရက်တောက်သုံးတာတွေကိုလျှော့ချရှောင်ကျဉ်ဖို့လိုတယ်လို့အခြားတဝင်ဆေးရုံမှ CEO ဖြစ်သူဒေါက်တာဦးကျော်စင်တန်းကအခုလိုပြောပါတယ
်အချိုတွေအစီစိတ်တွေလျှော့စားမယ်နောက်တော့အငန်တွေလျှော့စားမယ်နောက်တစ်ခုကတော့ကိုယ့်ရဲ့လုံးနော်ကိုယ့်ရဲ့lifestyle ပေါ်တာပေါ့ကိုယ့်ရဲ့နေ့စဉ်လုပ်ငန်းမှာငြိမ်နေတာမလုပ်ဘဲနဲ့လှုပ်ရှားမှုတွေကိုလုပ်တင်လုပ်ထိုက်တာလုပ်မယ်လှုပ်ခဏကိုယ့်ရဲ့လှုပ်ရှားမှုလုပ်မယ်နောက်တော့အေးဝါဝါအိမ်မယ်နောက်တော့နောက်တစ်ခုကတော့နောက်ဆုံးတစ်ခုကတော့ stress ပေါ့နော် stress ဆိုတာတော့ဆရာတို့စိတ်ဖိစီးမှုပေါ့လူတိုင်းကတော့စိတ်ဖိစီးမှုတော့ရှိကြလာပဲသို့တော်လဲစိတ်ဖိစီးမှုကနေပြီးတော့မိမိရဲ့ခန္ဓာကိုယ်စမ်းမာရေးကိုထိခိုက်တဲ့အထိနော်မဖြစ်အောင်အသိဉာဏ်နဲ့ဆင်ခြင်သားစီးနိုင်မယ်ဆိုရင်တော့နော်အခုနပြောတဲ့ဆိုတာတော့ဟိုလေးဒီလိုမျိုးလုပ်ရင်လေလုံးဝမဖြစ်ဘူးလားဆိုရင်တော့ဆရာမှားပါတယ်တော့သို့တော်လည်းဖြစ်နိုင်ရည်ဒီနေသွားမယ
်အစီစားသုံးမှုများတာဟာတွေးတွေးယောဂါကိုလည်းဖြစ်စေနိုင်တာပါအစီစားသုံးမှုများပြီးကိုယ်လေးချင်းမြင့်တက်နေမယ်ကိုယ်လက်လှုပ်ရှားမှုနည်းပါးနေမယ်ဆိုရင်တွေးတွေးယောဂါဖြစ်နိုင်ခြေများပြီးဆက်လက်တောက်သုံးမှုပါရှိနေတယ်ဆိုရင်တော့တွေးတွေးယောဂါဖြစ်ဖို့ရာခိုင်နှုန်းဟာအလွန်အမင်းမြင့်တက်သွားမှာပဲဖြစ်ပါတယ်တွေ့တွေ့ရကဖြစ်နိုင်ခြေတွေကိုရော့ချစေဖို့အတွက်အစီစားသုံးမှုနဲ့ဆက်လက်တောက်သုံးမှုတွေကိုလျှော့ချရှောင်ကျဉ်ဖို့လိုတယ်လို့သမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်နံပါတ်1အနေနဲ့ဒီအစားတောက်နဲ့ပတ်သက်ပြီးတော့အစီနဲ့အနံကိုလျှော့ချစားသုံးဖို့လိုအပ်ပါတယ်နံပါတ်2အနေနဲ့မိမိရဲ့ခန္ဓာကိုယ်လေးချိန်ကိုသတ်မှတ်တဲ့ပုံစံမှာထားဖို့လိုပါတယ်နံပါတ်3ကတော့ဒီကိုယ်လက်လှုပ်ရှားလေးချိန်ခံတစ်ခုလုပ်ဖို့လိုပါတယ်နံပါတ်4ကဆီးလေးတောက်တဲ့လူတွေနဲ့ဆီးလေးကိုဖြတ်ဖို့
ကိုလေးချိန်များပြီးအဝလွန်နေတဲ့သူတွေဟာအသည်အစီဖုံးနေရှိပြီးအသည်ကစားယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အရက်တောက်သုံးမှုလည်းရှိမယ်အသည်အောင်တော့ဘီဘူစီဘူလည်းရှိမယ်ဆိုရင်တော့အသည်ကစားယောဂဖြစ်ဖို့တော်တော်လေးနှီးဆက်သွားတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုတတိပေးပါတယ်အ
သည်ကစားနဲ့ပတ်သက်လို့ရှိရင်သူ့ကိုဖြစ်စေတဲ့အဓိကအကြောင်းတရားတွေကတော့အသည်အောင်တော့ဘီဘူနဲ့စီဘူဖြစ်ပါတယ်ဒါကူးဆက်တက်တဲ့ယောဂမျိုးစားထဲမှာပါတယ်အသည်အောင်ဘီနဲ့စီဟာဆိုလို့ရှိရင်ဒီတဲ့ကင်စာယောဂါကိုအဓိကဖြစ်စေတဲ့အကြောင်းပြဖြစ်ပါတယ်ပေါ့နော်အဲ့တော့အသေးအောင်သားပါဘီပိုးစီပိုးပြင်နောက်ထပ်အသေးကင်စာဖြစ်နေနိုင်တာရှိပါတယ်အဲ့ဒါကတော့ဒီအသေးစီပုံယောဂါနောက်ရက်တောက်တာညားတာပေါ့နော်ရိုးရိုးရက်တောက်တာမဟုတ်ပဲねဆရာတော် heavy trainer လို့ခေါ်တဲ့အရက်ကိုအလွန်ကြောတောက်သုံးတဲ့သူတွေရဲ့နောက်တစ်ခါအဝလွန်တဲ့လူတွေစီးချိုဝေဒနာတွေမှာအသေးကင်စာဖြစ်တာပုံတွေ့ရတယ်ပေါ့နော်ဆိုတော့ဒီချက်တွေရာဆိုလို့ရှိရင်အသေးကင်စာဖြစ်စေနိုင်တဲ့အဓိကချက်တခြားချက်လေးတွေကတော့နည်းနည်းပါးပါးရှိပါတယ်ဆေးလေးတောက်တဲ့အချက်လေးတွေပါတယ်နောက်တစ်ခါဒီအသေးမှဖြစ်တတ်တဲ့တချို့ယောဂါတွေကလည်းကြာလာလို့ရှိရင်အသေးကင်ဆာဖြစ်သွားနိုင်ဒါပေမဲ့ရာဂိုင်းလုံးအနေနဲ့ကြည့်မယ်ဆိုတော့တရားနေပါတယ်အဲ့တော့ပြန်ပြီးပြောမယ်ဆိုအသေးကင်ဆာကြောင့်ဟိုဖြစ်စေတဲ့အဓိကအချက်တွေကိုပြောပါဆိုရင်အသေးအောင်သားဟာဘီပိုးရဲ့အသေးအောင်သားဟာစီပိုးရဲ့အသေးစီပိုးရဲ့ရက်တောက်ခြင်းရဲ့ဒီ၄ခုကိုသွားတွေ့ပါအဲ့တော့ဒီ၄ခုလုံးကလည်းပဲကျွန်တော်တို့ကကာကွယ်နိုင်တဲ့အထဲမှာပါတယ်စောစီအောင်ရှိရှိတိုင်အောင်လုပ်တိုင်းနေတဲ့အထက်မှာလည်းပါတယ်ကုသလို့လည်းရတဲ့အတွက်ကြောင့်မလို့ဒီအချက်၄ချက်ကိုသာဆရာတို့ကပြပြစီစီကင်တွယ်နိုင်မယ်ဆိုလို့ရှိရင်အသေးကစားဖြစ်ပွားမှုတော့အများကြီးကြောကြသွားမှာပဲဖြစ်ပါတယ
်အစီစားသုံးမှုများတာဟာကျန်းမာရေးကိုပုံစံအမျိုးမျိုးနဲ့ထိခိုက်စေတာပါအစီစားသုံးမှုများတာနဲ့အတူတခြားအကြောင်းအရာတွေနဲ့မှာပေါင်းစပ်လိုက်မယ်ဆိုရင်ကြီးမားတဲ့ကျန်းမာရေးပြဿနာတွေကိုကြုံနေခံစားရနိုင်တာကြောင့်အစီစားသုံးမှုကိုတတ်နိုင်တဲ့များလျှော့ချဖို့လိုတဲ့အကြောင်းသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်
ော်ဒါသန်းစောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ကိုရန်နိုင်တင်ပြမဲ့တပတ်တွင်းအားကစားသတင်းအစီအစဉ်မှာဘာတွေရှုစားရမလဲဆိုတာကြည့်အောင်ပါ
ဒါကတော့အီဂျစ်နိုင်ငံက Empower Bowling Academy ဖြစ်ပါတယ်။ Bowling Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bowling Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာယက် City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bowling Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Bowling ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bowling Academy ကိုဘာကြောင့်လို့ဖြစ်တာပါလဲ။ဒီ Bowling Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو إن أنا ما كنتش لاقية أكاديميات بنات
ဒီ Bowling Academy လို့ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားကျင်တော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအများတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားကျင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလှုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်နဲ့ကုကာကျန့်ခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးဇာဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتت سنه ني ايوه ما بولون سابي كذا كده با بتما رون غا رو وادنا ايا ابيو كذا را با دا بيمه نو باي ما رو جماعه بولون كذا يارا كو تچا هاري تو بو جاي دي سورا تي لا بي ايري نو باي غا سا بولون دما فيت فو جوهان كده با بتما رو جماعه جاوغا اتين ما سابي كذا كده بي رو နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အပြင်လည်းအမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်ခဲတွေရှိပါသလဲ။
كره القدم النسائيه في مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ ပွဲတွေဆိုတဲ့နေရာမှာလေအီဂျစ်နိုင်ငံတည်းမှာဒါမကပြပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ
အဘဘဘလုံးအကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောင်တွေအတွက်သင်တန်းနေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြုထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wallow Germany နဲ့ပတ်သက်ပြီးတော့သင်တန်းသူ Newell ကတော့
Lama geht Academy tariet labit gharet lil ahsan
ကျမဒီဘောလုံး Academy ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဒါတွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American, Britain, Germany နဲ့တောင်အာဖရိကနိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေရိုးသက်တဲ့လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ထားတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOE ရထုတ်လွှင့်နေတဲ့သတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@vuanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ကတလှည့်ပြောပြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့85နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အာဏာသိမ်းစစ်ကောင်စီကလူငယ်ချတာဝင်ပေးပြီးအချင်းသား 8,000 ကျော်ကိုပြန်လွှတ်ပေးခဲ့ပါတယ်အဲ့ဒီအထက်မှာနိုင်ငံရေးတက်ကြွလှုပ်ရှားသူ10ခန်းလောက်ပဲပါဝင်ခဲ့ပါတယ်ပြန်လွှတ်လာတဲ့အထက်မှာထင်ရှားသူတွေကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကသာသနာရေးဝန်ကြီးသူရဥအောင်ကိုရန်ကုန်စီပင်ကော်မတီဟောင်းစာရေးဆရာမဒေါက်တန်းမြင့်အောင်ကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ကောလာနဲ့စာရေးဆရာဦးထင်လင်းတို့အပြင်အခြားတက်ကြွလှုပ်ရှားသူတချို့နဲ့သတင်းတောက်တချို့ပါဝင်ခဲ့တယ်လို့သိရပါတယ်။အမေရိကန်အောက်လွှတ်တော်မှာအမတ်ဦးရဲ့အများစုရခဲ့တဲ့ Republican Party ကအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ခန့်အားရမဲ့သူကိုအခုထိရွေးချယ်လို့မရသေးဘူးဖြစ်နေပါတယ်။အင်္ဂါနေ့မှာတက်တန်းကုံဆုံးသွားပြီးဖြစ်တဲ့အောက်တိုဘာမှာလူနည်းစုခေါင်းဆောင်ဖြစ်တာဝန်ယူခဲ့တဲ့16နှစ်ကြာလွတ်တော်အမတ်တာဝန်ထမ်းဆောင်ခဲ့သူကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်ကေဗင်မက်ကသီကိုခေါင်းဆောင်တင်မြှောက်ဖို့ကြိုးပမ်းနေပေမဲ့လိုအပ်တဲ့ထောက်ခံမှုမရဘူးဖြစ်နေပါတယ်။တရုတ်အစိုးရကနိုင်ငံတွင်းကူးစက်ပြန့်ပွားနေတဲ့ကိုဗစ်ပိုးမျိုးဗီဇဆိုင်ရာအချက်အလက်တွေကိုမျှဝေပေးဖို့တွန်းဆုံနေဆဲပဲဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုပါတယ်။WHO အနေနဲ့လက်ရှိကိုဗစ်ရောဂါအခြေအနေတွေကိုအမှန်တိုင်းသုံးသပ်နိုင်ဖို့တရုတ်အစိုးရစီကမျှဝေပေးမဲ့အချက်အလက်တွေလိုအပ်နေကြောင်းဒါမှလားလူသားတွေရဲ့အသက်ခံနိုင်မဲ့အကြံဉာဏ်တွေလမ်းညွှန်ချက်တွေကိုထုတ်ပြန်ပေးနိုင်မှာဖြစ်တဲ့ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောဆိုခဲ့ပါတယ်။ဇန်နဝါရီလ10ရက်နေ့မှာရုရှားစစ်တမ်းရာတွေကိုယူကရိန်းစစ်တပ်ကရော့ကက်နဲ့တိုက်ခတ်ရမှာရုရှားစစ်သားအများပြားသေဆုံးရတာဟာအနာမရှိတဲ့လက်နက်ခဲယမ်းတွေကိုထိမှန်ခဲ့တာကြောင့်ဖြစ်နိုင်တယ်လို့ဗြိတိရှကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။နှစ်တကူမှပစ်ခတ်မှုကြောင့်တေဆွန်တဲ့ရုရှားစစ်သားအရေအတွက်က89ဦးတူရှိတဲ့ကြောင်းရုရှားစစ်ဘက်ကတာဝန်အတည်ပြုပြောဆိုခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုစော်မိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်နာကမ်မင်းနဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ကင်း VOA ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3048လိုင်းလိုက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝဲအောင်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.